Welcome to the Voice of America in Burmese.
မင်္ဂလာညပါရှင် VOA ကန်တရရဲ့2022ခုနှစ်စက်တင်ဘာလ6ရက်တနင်္လာနေ့ညအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီရှင် VOA အမေရိကန်တန်ရဲ့ရေဒီယိုအတန်လွင့်အစီအစဉ်လေးကိုတော့ရုပ်သံနဲ့ပါပူတဲ့ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ31 32နဲ့51တို့ကနေဓာတ်ရိုက်နားဆင်နိုင်တဲ့အချိန်VOA မြန်မာပိုင်း website Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ဒီမှာအခင်ပြုချေပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကဆက်အနာရှင်စန့်ကျင်ဆန္ဒပြပွဲတွေနဲ့ပောက်ကွဲမှုနောက်ဆုံးအခြေအနေတွေမြန်မာနိုင်ငံမှာယင်းနှိမ့်မြန်နေတဲ့ဗီတင်ကုမ္ပဏီတွေအတွက်ဗီဇာအစိုးရကသတိပေးချက်ထုတ်ပြန်ပေးလိုက်တာမြန်မာနိုင်ငံကကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေတွေအပါအဝင်ထိတိုင်းအောင်သတင်းတွေကိုကောင်မြတ်သူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာစစ်ကောင်စီကိုလေးလာတာအပြစ်ရဖို့အတွက်အာဆီယံအထူးကူညီကတောင်းဆိုတဲ့အပေါ်မှာဘယ်လိုကြုံပြမှုတွေရှိနေပါလဲ
ဒီကတော့ဒီအပြစ်ရတာတော့အကောင်းပါဘူးနော်ဒါပေမဲ့ဒီကြတဲ့ထုတ်ပြန်တဲ့အချိန်ညာလက်တွေ့အကြပ်ဖို့လိုတယ်အဲနာဖို့လိုတယ်ဆက်ပေးရတဲ့ဘောတူတဲ့ဆိုတော့ဒီကတော့ပြတ်ပြီ
ဒါတော့ဒီ TNLA တအောင်းပလောင်ဖွဲ့ပြောခွင့်ရဗိုလ်မှူးကြအိုက်ကျော်ပြောသွားတာပါမကြခင်မှာပြည်စုံကိုနားဆင်ရပါမယ်ကြားပြည်နိုင်ငံသားစစ်စီရေးကက်လေးတန်းထုတ်ပေးဖို့မျှော်မှန်းထားတဲ့စစ်ကောင်စီရဲ့ပန်းခင်းစီမံချက်နောက်မြန်မာနယ်စပ်အပါအဝင်နယ်စပ်ဂိတ်တွေပြန်ဖွင့်ဖို့အတွက်ထိုင်းစုရကစဉ်းစားနေတဲ့အကြောင်းနဲ့ကလေးမျိုးကကြေးရွာတွေကိုစစ်ကောင်စီတပ်တွေဝင်စီးလို့ရွာသားတွေထောင်ထဲချီထွက်ပြီးတင်းချောင်ရတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုစုံဝင်းနိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လကျော်လာခဲ့ပေမဲ့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပုံခွဲမှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီကနေ့တနင်္လာနေ့တိုင်းတဝဲခရိုင်လောင်းလုံမြို့မှာចောင်းသားလူငယ်တွေဥဆောင်ပြီးဆီယနာရှင်ဖြုတ်ချရေးအန်ယူဂျီထောက်ခံရေးနဲ့ပြည်သူစစ်သားရဲတပ်ဖွဲ့ဝင်တွေကိုကြိုဆိုကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။
还是这大面条，还是这大面条，还是快乐毛豆角，毛豆角，毛豆角。
တဝဲခရိုင်ပြည်မနက်ဖြန်စက်တင်ဘာလ9ရက်နေ့မှာအမျိုးသမီးတွေဥဆောင်ပြီးမြင်းစီရအမျိုးသမီးဒုလှုပ်ရှားမှုပြုလုပ်မယ်လို့ဒီပွဲကိုဥဆောင်လုပ်ကိုင်နေသူတွေကလည်းပြောပါတယ်။မန္တလေးမြို့မှာတော့အကြမ်းဖက်စစ်ကောင်စီကိုထောက်ခံနေတဲ့အာဆီယံအဖွဲ့ကိုကန့်ကွက်ရှုံချကြောင်းချီတက်ဆန္ဒပြခဲ့ကြသလိုမန္တလေးလူငယ်များတပိတ်စစ်ကြောင်းမန္တလေးကြည်စည်လူငယ်များတပိတ်စစ်ကြောင်းမန္တလေးတန်ခါတပိတ်စစ်ကြောင်းတို့မန္တလေးမြို့နေရာအနှံ့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။မကွေးတိုင်းညံမြို့မှာလည်းအမျိုးသမီးတွေဥဆောင်တဲ့တပိတ်စစ်ကြောင်းကအာဏာသိမ်းစန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲစကိုင်းတိုင်းကလေးမျိုးနဲ့ဆလင်းကြီးမျိုးတွေမှာလည်းဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့မနေ့အစောပိုင်းကတည်းကတော့ရန်ကုန်တိုင်းရန်ကင်းမြို့မှာရှိတဲ့မြမပလာဇာအနီးကမီးပွိုင်နားမှာရှိတဲ့ရင်တင်းရဲ့အဆောက်အဦနားမှာဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်တွေကလမ်းတွေပိတ်ဆို့ပြီးရှာဖွေစစ်ဆေးရာတွေပြုလုပ်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ
လူသားချင်းစာနာတဲ့အကူအညီပေးရေးအတွက်အာဆီယံအထူးကိုယ်စားလှယ်တန်တမန်ကလေးလာတာအဖြစ်ကရက်ဆဲဖို့ကံလိုက်တဲ့ပုံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချုပ်ကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒီတောင်းဆိုချက်ပုံမှာ DNLA တန်းပလောင်ဖွဲ့ကအပြုသဘောနဲ့ကြိုဆိုလိုက်ပြီးအပြစ်ကသဘောတူညီချက်ကိုအပြစ်ရဲ့သဘောတူညီချက်ကိုလိုက်နာဖို့လိုကြောင်းပြောပါတယ်။ NCA တနင်္ဂနွေဆိုင်ရာအပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ပိုးလက်နက်ကိုင် PNLO အဖွဲ့ကတော့အပြစ်ရဲ့အမျိုးအစားကိုကွဲပြားသတ်မှတ်ရမှာဖြစ်ကြောင်းပြောပါတယ်။အပြစ်ကရဲ့စေရေးဆိုကိုမြန်မာနိုင်ငံဆိုင်ရာ ASEAN အထူးကိုယ်စားလှယ် Erwin Yusuf ကစိတ်ကောက်စီနိုင်ငံရေးဝန်ကြီးဦးဝနာမောင်လွင်နဲ့online ကနေပြုလုပ်တဲ့တွေးဆုံဆွေးနွေးမှုအပြင်မှာတင်ပြခဲ့တာဖြစ်ပြီးတော့စစ်တပ်ကအဲ့ဒီအဆိုကိုလက်ခံခဲ့တယ်လို့အာဆီယံအထူးသမန်ပြောကြားချက်ကိုကိုးကားပြီးတော့ဂျပန်အခြေစိုက်ကြိုတိုသတင်းမှာဖော်ပြပါတယ်။ဖေဖော်ဝါရီလအတွင်းဆက်အနာသိမ်းမှုနောက်ဆက်တွဲဖြစ်ရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့စစ်တပ်နဲ့အတိုက်ခံအင်အားစုတွေကြားတွေးဆုံဆွေးနွေးမှုဖြစ်ပေါ်လာရေးအတွက်အာဆီယံကကြားဝင်ဆောင်ရွက်ပေးနေတာပါ။သူ့အနေနဲ့မြန်မာနိုင်ငံကိုအော်တိုဘားလကုန်ပိုင်းလောက်မှာတွားစီစဉ်ထားပြီးတော့သူခီးစဉ်တွင်စစ်တပ်ကတာဝန်ရှိသူတွေအပါအဝင်ဗန်စီထိန်းသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်နဲ့မှတွေ့ဆုံခွင့်ရဖို့ကြိုးပမ်းနေစေပဲလို့အာဆီယံအထူးကိုယ်စားလှယ်ကရိုက်တာသတင်းတော်ကိုပြောပါရခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်ကြမဲ့ဗြိတိန်နိုင်ငံကကုမ္ပဏီတွေအနေနဲ့လူခွင့်ရေးစံချိန်စံညွတ်နေတဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းထားတဲ့အကြံပြုသတိပေးချက်တစ်ခုကိုဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနအောက်မှာရှိတဲ့နိုင်ငံတကာကုန်သွယ်ရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာမှာဆီယနာတင်ပြည်နောက်ပိုင်းနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေတိသာစွာဆုတ်ယုတ်ကျဆင်းလာတာကိုမိမောင်းထုတ်ဖော်ပြထားပါတယ်ဗြိတိန်ရဲ့ညင်ညာချက်မှာလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးမြန်မာနိုင်ငံပေါ်တန်ခတ်အရေးယူထားမှုစီးပွားရေးနဲ့လူခွင့်ရေးအကျင့်ပြတ်ချစားမှုအကြံဖက်မှုနဲ့လုံခြုံရေးညာနာမူပိုင်ခွင့်ရာဇဝတ်မှုစတဲ့အကြောင်းအရာမျိုးစုံကိုကဏ္ဍအလိုက်ရေးအသေးစိတ်ရေးသားဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းလက်ရှိမှာစီးပွားရေးလုပ်ကိုင်နေကြတဲ့ဗြိတိန်ကုမ္ပဏီတွေအနေနဲ့လုပ်ငန်းရှင်တွေနဲ့လူခွင့်ရေးစံချိန်စံညွတ်နေတဲ့အညီတာဝန်သိမှုရှိစွာနဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုပတ်ဝန်းကျင်အနေအထားတွေပေါ်မူတည်ပြီးဆက်လက်လုပ်ကိုင်ခွင့်ရှိကြမှာဖြစ်ပေမဲ့သူတို့အနေနဲ့ဗြိတိန်အစိုးရကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုအပြည့်အဝလိုက်နာကြဖို့လိုအပ်ကြောင်းနိုင်ငံတကာကုန်သွယ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံတကာအတန်းဝိုင်းနဲ့အတူဗြိတိန်ကလည်းမြန်မာစစ်တပ်အပေါ်စီးပွားရေးရာတန်ခတ်အရေးယူမှုတွေလုပ်ခဲ့တဲ့အချက်ကိုလည်းပြည်ထောင်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်2019ခုနှစ်ကမ္ဘာပိုင်ရဲ့စီးပွားရေးစစ်တမ်းတွေအရမြန်မာနိုင်ငံဟာကမ္ဘာမှာအဆင့်87ရှိခဲ့ပေမဲ့အရှိတောင်အာရှတိုက်အတွင်းအဆင့်ရဆုံးနိုင်ငံတစ်ခုအဖြစ်တရှိနေစေဖြစ်ကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်မဖြစ်ခင်ကာလ2018ခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှု 6.8% ခန့်လုံးရှိခဲ့ရာကဆီယနာတင်ပြတဲ့နောက်ပိုင်း 2020-2021 ဘန်ဒါနှစ်မှာစီးပွားရေးဖွံ့ဖြိုးမှု 10% ခန့်လုံးကျမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့အချက်ကိုလည်းကိုကားဖော်ပြထားပြီးတီးကြလွတ်လပ်တဲ့စီးပွားရေးပညာရှင်တွေကတော့ 20% ခန့်လုံးအထိကျဆင်းသွားနိုင်ကြောင်းသုံးသပ်ထားကြတယ်လို့ဆိုပါတယ်ခင်ဗျာ
လွန်ခဲ့တဲ့လအနည်းငယ်တွင် COVID-19 တတိယလိုင်းတန်းကိုအပြင်းထန်ခံစားခဲ့ရတဲ့မြန်မာနိုင်ငံမှာယောဂဘုကုဆတ်သူနဲ့သေဆုံးသူအရေအတွက်ကရောကျသွားပြီဆိုပေမဲ့လည်းအခုချိန်ထိယောဂဘုကုဆတ်သေဆုံးသူတွေရှိနေသေးပါကျွန်မရင်းဝင်ဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲစမ်းသပ်မှုပေါင်း 25,035 ခုကိုစစ်ဆေးခဲ့ရမှာ 2,555 ဦးမှာယောဂဘုကုဆတ်နေတာကိုတွေ့ရှိကြောင်းဖော်ပြထားပါတယ်ဒါအပြင်24နာရီတွင်မှာပဲသေဆုံးသူ94ဦးရှိပြီးတော့တေဆုံးသူစုစုပေါင်း 15,985 ဦးရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနရဲ့ညင်ညာချက်မှာဖော်ပြပါရယ်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလည်းနိုင်ငံတဝန်းလှုပ်ဆောင်နေပြီးအခုထိကာကွယ်ဆေးအပြည့်ထိုးပေးသူ4,800,000ကျော်ရှိသွားပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါရယ်ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ကာကွယ်ဆေးတွေကိုအဓိကထားအသုံးပြုထိုးပေးနေတာဖြစ်ပြီးတော့တရုတ်အစိုးရကလည်းသူ့နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်ကချင်ပြည်နယ်ရှမ်းပြည်နယ်ကမြို့နယ်တွေမှာကာကွယ်ဆေးထိုးဖို့စီတသံထပ်မံပေးဖို့လှူဒါန်းလာပါရယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 6383ည5မီတာ32 kHz 6383ည5မီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာ5လမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတနေ့လာနေညပိုင်းတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုဗစ် -19 ရောဂါပိုးကိုတိုက်ဖြတ်နေမှုဟာမပြီးဆုံးသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကတက်ဒရိုအဒနွန်ဂေဘရီယေဆုစ်ကတနေ့လာနေမှာပြောကြားလိုက်ပါတယ်ဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေအရဘယ်နိုင်ငံမှာမှပေါ်ဆနေလို့မရကြောင်းကိုလူရက်ကိုအားရကျဉ်းနေခြင်းဟာရောဂါပိုးနဲ့အလားတူအန္တရာယ်များနိုင်ကြောင်းအလုံးကတတိထားလှုပ်ဆောင်ကြဖို့လိုအပ်ကြောင်းနီပေါ်နိုင်ငံမှာရှိတဲ့အာရှတရဲ့ WHO ကဝန်ထမ်းတွေနဲ့အီတလီနိုင်ငံရောမမျိုးကတဆင့်ပြုလုပ်တဲ့ online ဆွေးနွေးပွဲမှာသူကအဲ့လိုပြောကြားလိုက်တာပါ COVID-19 ကိုပုံမထိရောက်အောင်တိုက်ဖြတ်နိုင်တဲ့နီလန်းအတော်များများကိုထုတ်ပြန်ထားပြီးဖြစ်ကြောင်းဒါပေမဲ့အထိရောက်ဆုံးတိုက်ဖြတ်တဲ့နီလန်းဟာနိုင်ငံအလုံးကဒန်းတူညီမျှတဲ့ကာကွယ်ကူတမှုတွေရရှိရေးဖြစ်ကြောင်း WHO အကြီးအကဲကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းပန်ရှီယာတောင်ကြားကတခုရဲ့ကျန်ခဲ့တဲ့ခုခံတိုက်ခိုက်တဲ့လူတွေကိုအပြည့်သက်အောင်ပွဲခံနိုင်ပြီလို့တာလီဘန်တွေကတင်းလာနေမှကြေညာပါတယ်။တိုင်းပြည်တော်ကစစ်ပွဲတွေအဆုံးသက်အောင်ပွဲခံလိုက်တာဖြစ်တဲ့အကြောင်းနဲ့လွတ်လပ်တဲ့အနေအထားနဲ့ချမ်းသာကြွယ်ဝတဲ့ဘဝတွေကိုထူထောင်ဖို့လမ်းပွင့်သွားပြီလို့တာလီဘန်ပြောရေးဆိုခွင့်ရှိသူစပဟူလာမူဂျဟစ်ကကြေညာချက်ထုတ်ပြန်ပါတယ်။တာလီဘန်မီဒီယာအဖွဲ့အစည်းကလည်းပန်ချာဒေသကိုတင်ပိုက်တဲ့ပုံတွေနဲ့အစိုးရရုံးတွေမှာတာလီဘန်အလံတွေလွှင့်ထူတဲ့ဗီဒီယိုတွေကိုတော်တော်များများထုတ်ပြန်ပါတယ်။လောလောဆယ်ကြီးတို့အမျိုးသားတော်လှန်ရေးတပ်ဦးလို့အမည်ပေးထားတဲ့ NRF တပ်မှူးအမတ်မဆွတ်ဦးဆောင်တဲ့အတိုက်ခံအဖွဲ့ရဲ့တုံ့ပြန်ချက်ကတော့ထွက်မလာသေးပါဘူး။တနင်္ဂနွေနေ့ကတိုက်ပွဲမှာအတိုက်ခံ NRF ကပြောရေးဆိုခွင့်ရှိသူ Famin Density နဲ့ NRF တပ်မှူးအမတ်မဆွတ်တို့ရဲ့တဝန်းဝဲဗိုလ်ချုပ်ကြီး Abdul Wudu တို့တေဆုံးခဲ့တဲ့ဆိုတာကိုသတင်းရက်ွက်တော်တော်များများကအတည်ပြုထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖဂန်ရဲ့မဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်ကာတာနိုင်ငံဝန်တင်းငွေတွေကခရီးထွက်ခွာသွားပြီးအဲ့ဒီကနေတဆင့်ဂျာမနီနိုင်ငံကိုလည်းသွားရောက်မှာဖြစ်ပါတယ်ဝန်ကြီးဘလင်ကင်ဟာကာတာနိုင်ငံဒိုဟာနဲ့ဂျာမနီနိုင်ငံရမ်စတိုင်းမြို့တို့ကိုသွားမှာဖြစ်ပါတယ်ခီးစဉ်တွင်အမေရိကန်ပြည်သူတွေအာဖဂန်နိုင်ငံသားတွေအပါအဝင်တခြားအာဖဂန်ကကယ်တင်ခဲ့သူတွေဘေးကင်းကင်းနဲ့ရောက်လာနိုင်အောင်ကြားကန်နေမည်ဖြစ်အသုံးပြုခဲ့တဲ့အပေါ်ကာတာနဲ့အမေရိကန်ဒီကမှာကာတာနဲ့ဂျာမနီနိုင်ငံတွေကိုသူကိုယ်တိုင်ကျေးဇူးတင်စကားပြောခွင့်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကခီးစဉ်မစခင်တင်းငွေနေနေက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့လတာလီဘန်တွေအာဖဂန်နစ္စတန်ကိုသိမ်းယူပြီးထောင်ပေါင်းချီတဲ့အာဖဂန်ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလေကြောင်းကနေကယ်တင်ရမှာကာတာနိုင်ငံဟာအဓိကခီးတစ်ထောက်အဖြစ်အသုံးပြုခဲ့တဲ့နေရာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းအာဖဂန်ကကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီပေးခဲ့တဲ့နိုင်ငံတွေကိုကျေးဇူးတင်ကြောင်းပြောဆိုဖို့အရှိအလေပိုင်းဒေသကိုသွားရောက်ပါတယ်။ကာတာ၊ဘာရိန်၊ကူဝိတ်နဲ့ Saudi Arabia နိုင်ငံတွေပါဝင်ပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံဆာပေါ်လိုမြို့မှာမနေ့ကစက်တင်ဘာ9ရက်နေ့ကဘရာဇီးအာဂျင်တီးနားတို့ဘောလုံးပွဲအသင်းတို့ကမ္ဘာ့ဘလားခြေစစ်ပွဲကစားတဲ့အချိန်မှာဘရာဇီးကျမကြီးရာရှိတွေကကွင်းထဲကိုဝင်ပြီးတော့ဟန့်တားခဲ့တဲ့အတွက်ဘောလုံးပွဲကိုရပ်ဆိုင်လိုက်ရပါတယ်။နီယိုကမီကာအရီနာအာဇာကွင်းထဲမှာပွဲစပြီးတော့9မိနစ်ကြာဘရာဇီးကျမကြီးရာရှိတွေကကွင်းထဲကိုဝင်လာပြီးတော့အင်္ဂလန်ကရောက်လာတဲ့အာဂျင်တီးနားဘောလုံးသမား3ယောက်ကိုအရေးယူဖို့ပြင်ဆင်ရင်းငင်းခုန်ကြပြီးတဲ့နောက်ကစားပွဲကိုရပ်ဆိုင်ခဲ့ရတာပါ။ပရီးမီးယားလိမှာကစားကြတဲ့အာဂျင်တီးနားဘောလုံးသမား3ယောက်ဟာလူဝင်မှုကြီးကြပ်ရေးဆိုင်ရာအချက်အလက်တွေကိုလိန်ညာခဲ့တဲ့အပြင်ကိုကိုဗစ် -19 ကျန်းမာရေးအရစောင့်ထိုင်ရမယ့်စည်းကမ်းတွေကိုဖောက်ဖျက်ခဲ့တယ်လို့ဘရာဇီးအစိုးရကဆွတ်ဆွဲထားပါတယ်ခင်ဗျာ
စက်တင်ဘာလ6ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးသွားတာပါရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတလဲတင်ပြပေးပါမယ်လေလာစာအပြည့်ရဖို့အာဆီယံအဖွဲ့ရဲ့တောင်းဆိုချက်အပေါ်မှာဘယ်လိုတုံ့ပြန်ချက်တွေရှိနေသလဲဆိုတာအရင်ဆုံးတင်ပြပေးပါမယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်အာဆီယံအထူးသတ္တမကလေလာစာအဖြစ်ခက်ရက်ဆဲဖို့စစ်ကောင်စီကိုတောင်းဆိုတဲ့အပေါ် TNLA တအောင်းပလောင်အဖွဲ့ကအပြုသဘောနဲ့ကြိုဆိုပါရယ်။ NC အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ပိုးလက်မှတ်ကိုင် PNLO ကတော့အပြည့်ရအမျိုးအစားကိုကွဲကွဲပြားပြားသတ်မှတ်ရမှာဖြစ်တဲ့အကြောင်းပြောပါရယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံဆိုင်ရာအာဆီယံ2သံတမန်ဖီရာဝင်ယူဆော့ဖ်ကမြန်မာစစ်ကောင်စီရဲ့နိုင်ငံကြေးဝန်ကြီးဦးဝနမောင်လင်နဲ့အွန်လိုင်းမှာဆွေးနွေးခြင်းလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်နှစ်ကုန်တဲ့အထိအပြစ်ခတ်ရစဲထားဖို့ကမ်းလှမ်းတင်ပြခဲ့ပါတယ်။ဒါကိုစစ်ကောင်စီဘက်ကသဘောတူတဲ့အကြောင်းမစ္စတာယူဆော့ဖ်ရဲ့ပြောဆိုချက်ကိုသတင်းမီဒီယာတွေကရေးပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်အောင်အပြည့်ရထားဖို့အာဆီယံ2သံတမန်ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့ TNLA ခေါ်တောင်းပလောင်လက်နက်ကင်ဖွဲ့ရဲ့ပြောခွင့်ရသူဗမှုတိုင်ကျော်ကသူ့ရဲ့သဘောထားကိုခုလိုပြောပါတယ်။
ဒီရတော့ဟာအကောင်းပါဘူးနော်ဟာဒီအဒါမတိကြရဲထုတ်ပြန်တဲ့တိုင်းလက်တွေ့အကျပုတ်လို့လူတယ်အလက်နာမှုတို့လူတယ်ဒါပေမဲ့ဘောတူတဲ့ဆိုတော့ဒီကတော့ပြထူးစီမပြူဘူးတော့လူတယ်ဟောနော
် TNLA တောင်းပလောင် EE ရခိုင်နဲ့ MNDAA ကုကအဖွဲ့တွေပါတဲ့ညီနောင်မဟာမိတ်အဖွဲ့ကနေဒီ COVID-19 ကာယောဂါတက်ဖြည့်လုပ်ငန်းတွေကိုထိရောက်ဆောင်ရွက်နိုင်ဖို့အတွက်တိုက်ပွဲတွေလျှော့ချဖို့တက်ဆိုင်ရာဖွဲ့စည်းတွေကိုဒီလ၄ရက်နေ့ကပဲကြံကြံကျက်ထုတ်တိုက်တွန်းထားပါတယ်။ညီတော်မဟာမိတ်တုပ်ဖွဲ့မှာပါတဲ့ MNDAA ကုကအဖွဲ့နဲ့စစ်ကောင်စီတက်ကြားမှာတော့ဇူလိုင်လကစတင်ပြီးတော့ဒီလ၅ရက်နေ့ထိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျုကုတ်ပန်ဆန်းမုံကိုဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အာဆီယံ2သံတမန်ရဲ့ကမ်းလှမ်းချက်ပေါ်မှာစစ်ကောင်စီတက်တွေနဲ့တက်ခိုက်နေတဲ့ KIA ကချင်တပ်ဖွဲ့ဘက်ကသဘောထားကိုမင်းမြင်ရမှာတော့ပြန်ကြီးတောင်းနေတာဘူမင်းညော်ဘူးကအခုလိုပြောပါတယ်
အဲ့တော့ကျွန်တော်ခေဟောဘူကော်မတီရဲ့အဲထုတ်ပြန်ချက်နဲ့ပဲကျွန်တော်ပြောလို့ရမှာပါခုလိုလို့ဆရာတော့အဲဘူကော်မတီကကျွန်တော်ကိုဘာမှညင်သာတာမရှိပါဘူးနော်
စစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ KIA ရဲ့ကြားကချင်ပြည်နယ်အတွင်းမှာဒီနှစ်မတ်လကစတင်တိုက်ပွဲတွေပြန်ဖြစ်ခဲ့တယ်လို့ပဲတိုက်ပွဲတွေဟာစကိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိကိုကျေပြန့်လာနေပါတယ်စစ်ဘော်တွေကြောင့်ဒေသခံထောင်ထဲချီပြီးတော့ဘေးလွယာတွေမှာပုန်းခိုနေရပြီးတော့လူသားချင်းစာနာစရာအကူအညီတွေအလုံးမင်းလိုအပ်နေကြပါတယ်မြန်မာနိုင်ငံရဲ့မြေပြန့်ဒေသတွေဖြစ်တဲ့စကိုင်းမန္တလေးမကွေးစတဲ့တိုင်းဒေသကြီးတွေမှာတော့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာအချင်းချင်းမဟာမိတ်ဖွဲ့ပြီးတော့စစ်ကောင်စီကိုပူးပေါင်းတိုက်ခိုက်ဖို့ကြီးညာချက်ထုတ်ပြန်မှုတွေရှိနေပါတယ်လက်ရှိ PDF တွေနဲ့စစ်တပ်ကြားပြန်လည်ပစ်ခတ်မှုတွေရှိတဲ့ဒေသတွေကစစ်ပေးဒုက္ခသည်တွေဟာလည်းစာဝန်ကြီးအခက်အခဲတွေကိုရင်ဆိုင်နေရပါတယ်PNL ကိုခေါ်တဲ့ပုတ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ကဘူမူကြီးခွန်ဦးကကတော့လက်ရှိကမ်းလှမ်းတဲ့အဖြစ်ခက်ရစဲရေးဟာတတိုင်းတပြည်လုံးအဖြစ်ရရေးဒေသလိုက်အဖြစ်ရရေးနဲ့လူသားချင်းကူညီမှုဆိုင်ရာအဖြစ်ရရေးစာရီကိုကွဲပြားပြားရှိနေမှုလိုအပ်တဲ့အကြောင်းထောက်ပြပါရစေ
။ Criminal Terrorism Ceasefire လို့ပြောရင်တော့ Criminal Terrorism လုပ်ငန်းလုံးဆောင်နိုင်ဖို့အတွက်
နေရာဌာန pocket area တွေတတ်မှတ်ပေးပြီးတော့အဲ pocket area တွေမှာရပ်ပေးရတာပေါ့ pocket area မဟုတ်တဲ့နေရာတော့ရပ်ဖို့မလိုဘူးဒီ material လောက်တဲ့ဒီပါနဲ့နေရာနဲ့အချိန်ကိုတော့မလုပ်ပါနဲ့တော့လက်ဆောင်ကြဖို့ပေါ့ဗျာဌာနနေရာတိုက်ကြဆိုပြီးတော့ဒါကြောင့်ဒီပါရဲ့နေရာရဲ့အချိန်ရဲ့အဲ့ဒါတွေကလိုအဲ့ဒီလိုအတိတ်တွေဖွင့်ရင်အလုံးပြည့်လည်အောင်လုပ်ချင်တယ်
လူသားချင်းကူညီမှုဆိုင်ရာအပြည့်အဝ Humanitarian Ceasefire ကိုဆူဒန်နိုင်ငံစစ်ပွဲကာလအတွင်းမှာလည်းဆောင်ရွက်ခဲ့ပြီးတဲ့ကြောင်းပြောပါရယ်ပုံအမျိုးသားဖွဲ့ချုပ်ပါဝင် NCA အပြည့်အဝစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲကတော့ ASEAN ရဲ့ပုံသဘောတူညီချက်၅ချက်ကိုလက်ခံထားလို့အထူးသဖြင့်ရဲ့ဂျာဝန်ဆောင်ရွက်မှုကိုမြန်မာနိုင်ငံရဲ့ပဂတိအခြေအနေနဲ့ကိုက်ညီအောင်လို့ဆောင်ရွက်တော်မှာဖြစ်တဲ့ကြောင်းသဘောထားထုတ်ပြန်ထားပါရယ်မြန်မာစစ်တပ်ကတော့အုပ်ချုပ်ရေးနဲ့လူမျိုးရေးလုပ်ငန်းတွေကိုထိပါလာရမှာအပစီးဆိုင်ရာလှုပ်ရှားမှုတွေကိုဩဂတ်လ၁ရက်နေ့ကနေပြီးတော့စက်တင်ဘာလ30ရက်နေ့ထိရပ်ဆိုင်ထားတဲ့အကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့ ASEAN အဖွဲ့ရဲ့အပြည့်အဝရေးတောင်းဆိုချက်ပေါ်မှာတုံ့ပြန်ချက်တချို့ကိုကုသညူဦးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီစစ်ကောင်စီရဲ့နိုင်ငံသားစစ်စီရေးကတ်လေးတန်းနီးပါးထုတ်ပေးတဲ့အစီအစဉ်ဆောင်ကိုလည်းတင်ပြပေးပါမယ်။မြန်မာနိုင်ငံလုံးမှာအိမ်အောင်စုစည်ရင်းတဲ့နိုင်ငံသားကတ်ဒါမှမဟုတ်ကိုင်ဆောင်တဲ့ကတ်တစ်မျိုးမျိုးချုပ်ပေးတဲ့ပန်းခင်းစီမံချက်ကိုစစ်ကောင်စီကစတင်ဆောင်ရွက်နေပါတယ်။ဒီစီမံချက်နဲ့တနိုင်ငံလုံးနိုင်ငံသားစစ်စီရေးကတ်၄သန်းထုတ်ပေးနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ဒီစီမံချက်အရရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ရှိသူတွေနိုင်ငံသားစစ်စီရေးကတ်တွေရနိုင်ဖို့ပို့ပြီးတော့နှိစက်လာပါသေးလား။ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြပေးပါမယ်ရှင်။
တနိုင်ငံလုံးမှာနိုင်ငံသားစီစီရေးကပ်ပြား၄သန်းနီးပါးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါရယ်နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့တီဇဲ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဦးခင်ကြီးကအခုလိုပြောပါရယ်
ပန်းကင်းစီမံချက်ကဟိုနိုင်ငံသားကရတဲ့ရှိတဲ့လူတွေလေရတဲ့ရတဲ့ရှိတဲ့လူတွေကိုလှုပ်ပေးတဲ့စီမံမှာဒါဒါရဟိုလူစုပွားပွားတဲ့အရေးကြီးတယ်လေမဒီဒီဌာနရဲ့လုပ်ငန်းတောင်းတဲ့ဆိုနိုင်ငံတော်ရဲ့ဒီဝက်ချက်နဲ့ပြည်တယ်ပေါ့အဲ့တော့ဟိုအရင်ရုပ်ောက်ပွဲလုံးကလည်းဒီလိုပဲမှတ်ဖို့လည်းမရှိဘူးလေများတယ်ဒီကတာကျုံမဲ့မှုတော့ပေါ့ဟိုအကျိုးဝင်တဲ့ဒီကုလုံးပါမယ်နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကုလုံးပါပါမယ
်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပြီးမြဲကိုဗစ်ကပ်ရောဂါကြောင့်အခုမှလုပ်ငန်းတွေဆလုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါတယ်ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စင်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူး
။ဒီမှာဆုံးစင်ခေါ်မှုကသွားလို့လာလို့မရတာပေါ့နော်။အဲဒီကိုဗစ်ကြောင့်ဆေးရထုံးမြရရလည်းများတယ်လေ။အဲ့ဒါကြီးသွားလို့ပြုလို့မရဘူး။နောက်လူလူကလည်းပြည်သူတွေနဲ့ရတယ်ဒီဟာကိုထပ်ပြီးပြေးဖို့လိုတာပေါ့
။နိုင်ငံသားစီစီရေးကပ်ပြားလုပ်မဲ့သူတွေဟာအိမ်တော်စုဥယျာဉ်စီရင်မိဘနှစ်ပါးရဲ့မှတ်ပုံတင်မိတူအဖိုးဖွားတွေနဲ့မောင်နှမရင်းချာတွေရဲ့အမိမှတ်ပုံတင်အမှတ်နဲ့လိပ်စာတွေလိုပါတယ်။အသက်အထောက်အထားအတွက်မွေးစည်းရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်။ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်။တိုင်းရင်းသားတွေအတွက်ကတော့သကောင်စည်းမရှိရင်လည်းပူးပေါင်းအဖွဲ့နဲ့ကွင်းစင်းဆောင်ရွက်ပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်။၎င်းစီးမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတယ်လို့သူကပြောပါတယ်။တနိုင်ငံလုံးလုပ်တဲ့ပန်းကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကပ်ရဖို့မျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းရင်မှုဦးကျော်စိုးအောင်ကတော့ပြောပါတယ်။တန်းတူအခွင့်အရေးအရနိုင်ငံသားကတ်တွေထုတ်ပေးဖို့မျှော်လင့်တယ်လို့သူက VOA ကိုပြောပါတယ်
။ခံပြင်းနေမှာရှိတဲ့ဆလမာတာဝင်ဒီရုံးရလူမျိုးတွေပေါ့နော်။ပြည်ဆက်ဆက်တိုင်းသားနိုင်ငံသားတွေဖြစ်တယ်။ CSU ရတက်ပြီးမှပဲခွေးကြဆက်ဆံပြီးတော့ကျွန်တော်လူတွေစီကနာဆာကလက်ထက်တုန်းကလည်းနိုင်ငံသားအတောက်အထားတွေတင်းလိုက်တယ်ပြီးတော့ပြန်ထုတ်မပေးဘူး။သူတို့စီကမွေးလာတဲ့ကလေးတွေကိုလည်းထုတ်မပေးဘူး။မပြီးတော့တချို့တွေကသကောင်ကြီးမရှိတာတွေနိုင်ငံသားကကြွမရတာတွေအများကြီးပဲတပုန်တပန်းကြီးပဲဘူးလောလောဆယ်ပန်းကင်းစီမံကိန်းကိုတနင်္ဂနွေလုံးကိုသိမိစီပြီးတော့ပြောထားတော့သူတို့လည်းရမယ်ဆိုပြီးတော့လူငယ်လူလူတွေကမျောလင်းပြီးတော့စောင့်စားနေတာတော့
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့တုံ့နှုံးပေမဲ့စစ်ကောင်စီကတော့ဒါကိုလက်မခံဘဲနဲ့ဘင်္ဂလီတွေလို့ရည်ညွှန်းတုံ့နှုံးပါတယ်စစ်ကောင်စီလုပ်နေတဲ့ပန်းကင်းစီမံချက်ကိုတနှစ်ခွဲအချိန်ယူပြီးတော့2022နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။ Tamara Utain Sing, Soya Letter, Leshi Wunji, Ukhinji, Lue Mujija Yi Wunji, Tawin Yuzinunga, Mobun Siman Jene, Lu Kwanatangwe Nibago, Nangana Sizi Katya Topi Gebare, NLD Soya Tawin Yuzin Male, Tisa Siman Jene, Nangana Sizi Katya Chautangwe, Niba Topi Gere, Lu Topian Gebare.
ဒါကတော့ဒီမြန်မာနိုင်ငံအတွက်ဝန်မှာမှတ်ပုံတွေ၄ဒန်းနီးပါးထုတ်ပေးမယ်စစ်ကောင်စီရဲ့ပန်းခင်းစီမံချက်စတင်ရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမများသတင်းအောင်ပြောပြပေးကြပါအောင်ထိုင်းနိုင်ငံကကိုဗစ်ကပ်ရောဂါကြောင့်2020ခုနှစ်ကတည်းကပိတ်ထားတဲ့မြန်မာအပါအဝင်အိန်းနီးချင်း20ကိတ်တွေကိုတော့ဒီရှင်းနှစ်2021ခုနှစ်ဇန်နဝါရီလမှာပြန်ပြီးတော့ဖွင့်နိုင်ဖို့ထိုင်းနိုင်ငံအားကစ Turigu, Corantin Lucia, Melube, Twalwa Point, Bebu, Atigo, Sinsani, Luletuga Piovare. Demedi Lila, a drummer, Tai Bibu, Kunesa Yagano, Tikakwe, say, Tobin, and Boot, Sinko Muri, Shinide, Lutuga Tabia Tabare. These are times he's at the end of my email, three people, Tabarishin.
ကိုဗစ်ကာယောဂါကြောင့်စီးပွားရေးနဲ့ခရီးသွားလုပ်ငန်းအကြီးအကျယ်ထိခိုက်နေတဲ့ထိုင်းနိုင်ငံကစက်တင်ဘာလတရနေ့ကစလို့ပြည်တွင်းခရီးသွားလုပ်ငန်းတွေကိုကိုဗစ်စီကံတချို့ဖြေလျှော့ပြီးပြန်ဖွင့်ဝင်ပေးခဲ့ပါတယ်။နောက်လေးလအတွင်းမှာလည်းမြန်မာနိုင်ငံနဲ့နယ်စပ်အပါအဝင်အင်းနီနာကျင်းနိုင်ငံတွေနဲ့နယ်စပ်ကိတ်တွေကိုပြန်ဖွင့်နိုင်ဖို့မျှော်မှန်းထားတယ်ဆိုပြီးထိုင်းအာကစ ไทม์มาชินีดูคนละเซยากายน้องเราที่กูกาเกซีทบีตัวเองเนาะปีบ้ากาลาดูดีตีเจ้าคนนี้อะไรก่อนหน้าที่เราพูดมาลูกเว้ยตอนหลังเป็นปีบุษณ์ซานี่เลยสุบีวันจีพิพัฒน์ก็สุดอสีเวมาคุณลุงเดียดตัวมาเลยให้ทำให้ได้ภายในร้อยยี่สิบหมายความว่าส่วนไหนที่เราเปิดได้วันจีพิพัฒน์จะสุดตัวละกันรอไทม์โซย่านี่เนี่ย วันนี้จะประยุทธ์เจ้าชะที่วิวชั่งมาทาร์เรมัวราไดสเลลลูซองในบาร์เออย่างนี้เราพูดกันปีนี้กูนั่งงานกับกบาลเลยขยี้ตัวเลยด้วยสาดเต็มเพื่อเบิกยามาขยี้เต็มหน้าตาเรามาชิเซลเราจะปกุสันนี่เราตัวยาบีกูตายลงงานนี่กูลูซองนั่งเราตัวยาบาร์เออคุณเลยนั่งงานด้วยงานปีนี้เรามากูเบิกกับกูสิคนละเซียกันน้องเราที่ทบีเองใครอยากกับผู้ชิมิชิเซเซลงงานนี่ยานงเบียบีวิสุยเนาะแต่สัญญาไม่เนี่ยอนาบายนี่เนี่ย ปีแรกทำมาลุ่นนี้นั่นบีเย่ป้องที่อันนั้นเสร็จด้วยมาปุ่มมาเชนี่ที่ละอ่อนเปลี่ยนเพื่อนไปมาพิบาร์เอสุบีทันบาร์นั่นเปลี่ยนสุดตัวละวะณท่านนั้นเสกุเนี่ยมาลากเรียกกูไปกับโยกาเจ้าอันนี้น่าจะนั่งงานนี่เนี่ยเนื้อจะเกิดอารมณ์ไปทำมาเอตาคิเลมิวยะจะไปทำมาชีเดชิมันปีเนี่ยไม่ใช่เพื่อการเนื้อจะดีกว่าอ่ะคู่สัตย์เป็นบาลามาเปลี่ยนเพื่อนผู้สิ้นทำมาเอทันสุยะกะคือยี่ตัวลงงานนี่เดียดด้วย
นั่นเท่านั้นนะคุณเนี่ยแต่ในวัยเราเดียวนี่ก็สาบีท่านจะมาเนื้อเปล่าเองกามอริยาลาโอมาเลเซียนั่งงานนี่เนี่ยที่จะนี่เนี่ยเนื้อจะใช้อารมณ์เปลี่ยนเลยเพื่อนเลยพูดด้วยยาทากันไปไหมเส้นข้อมูลดีกว่าชี้เนื้อมาพิเศษสูบีท่านจะมาเอเชียใส่ปีนี้เนี่ยผมจะอยู่เพื่อการลุ้นมาเยอะแต่วันนี้อุ้มเองอุ้มก็เปลี่ยวไปเลยบอกว่าอุ้มเป็นคนยังไม่รู้ลูกเรียนมันไม่เข้าแล้วมาดูสิครับกูที่เป็นคนรู้มีอาวุธแต่ถ้าเอเยนนั่งงาน
ที่เนี่ยตัวที่เราก็เซ็นดีรู้คุณยังมาเลยกูแบบฉันยังยังได้ยินเลยกูจะมุ่งน้องอยู่ที่เอามาเลยที่ไหนเนี่ยคือตัวหลงเงาเปลี่ยนเลยแต่ตัวไหนบุจูซาเลยนี่เนี่ยกระเป๋าเลยคือตัวเอเดตัวลำยาเลยผู้กับปีเนี่ยบุจูเรนละกันเลยสาดเดียวเพื่อนเลยมาเลยจุดที่อาเซียนนี่เนี่ยบางกับกูเปียว่าเปลี่ยนเพื่อนบุซีเซนทาร์บีเมลูยเปียว่ากูไปกับกูจะมาทบไปไหนดีล่ะจ้าหนูเวมาล่าที่น้องสุดทาร์บาร์เลย
เชื่อไหมว่าเห็นชมพูอีสานได้ดีสักเรื่องหรอเอาตัวบาลานซ์มาพูดในบทสิ่งนี้จะว่าเลยกูไปกูปากกูกูใจเนี่ยแต่ยกันเนี่ยตัวเชื่อในไทยบุสุรามิวเลยกูส่งเพียงลากเลยสูบีอุเมอุกาเปียวบาลเลยกูไปกับเราจะมาดูมาชมพูอย่างเราที่เนี่ยอะไรกูน่ารู้จะทำยังไงถึงเชื่อในไทยเนี่ยเอาไว้ทวีทาร์เชื่อในไทยเนี่ยเอาไว้
แล้วก็เราไม่ต้องพูดถึงไทยสุยานีเนี่ยคุณลุงมิวเนื้อสัตว์ก็พูดในบุจะได้ไปลงพูดในบุยาท้าเจ้าชีวิตไหมเนื้อส่งใจไปมาชีเลยลูกเย่คนนั้นเสียยากันน้องโอ้กากวยเสียทุนนั้นเป็นไปมาได้พูดในไหนมาพิเศษสุบีไทยสุยากับเจ้าท้าวเลยคุณเชิงที่เนี่ยมาป่าวเองแต่เนี่ยชีวิตเนี่ยในงานจ้าจ้าชีวิตเราต้องมาเรียกกูไทยในงานด้วยกากวยเสียทุนนั้นบุรีกันเลยแต่ตัดสินใจพิบาร์เลยเช่น
ထိုင်းနိုင်ငံကနေမဲ့အေးမှာသတင်းပေးပို့ခဲ့တာပါရှင်။အခုဆက်ပြီးတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကဝင်စီးလို့ရွာသားတွေထောင်ထဲချီထွက်ပြေးနေရတဲ့ကလေးဒေသဘက်ကအခြေအနေကိုတင်ပြပေးပါမယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းကြီးရွာတွေကိုပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အတွက်ရွာပေါင်း73ရွာလောက်ကရွာသူရွာသားထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးနေကြပါရယ်။စစ်ကောင်စီတပ်တွေဝင်ရောက်တဲ့ရွာတချို့မှာရွာသားတွေအသက်ခံရတယ်လို့အလောင်းတွေကိုကိုယ်တိုင်မျက်မြင်တွေ့သူတွေကပြောပါတယ်။ဒီလိုတောတောင်တွေထဲကိုထွက်ပြေးနေကြရပြီးတော့လုံခြုံမှုမရှိတဲ့အခြေအနေဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမဆုမိုးပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းကလေးမြို့တောင်ပိုင်းကကြီးရွာတချို့ကိုမကြခင်ရက်ပိုင်းကစစ်တပ်ကနေဝင်ရောက်စီးနင်းခဲ့တဲ့အတွက်ဒေသခံရွာသူရွာသားတွေတောတောင်ထဲထွက်ပြေးနေကြရပါတယ်။ရေရှင်ရွာ၊လေချားရွာ၊ကုတ်ကိုရွာ၊ရှားတော့ရွာတွေရှိတဲ့နေရာကိုစစ်တပ်ကနေအဆက်မပြတ်ပြစ်ခတ်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရေရှင်ရွာဘက်မှာဆိုရင်ရွာနီးနားမှာစစ်တပ်ကနေတက်ဆွဲထားပြီးတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တယ်လို့နေအိမ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ဘေးလူရာကိုထွက်ပြေးနေရတဲ့ရေရှင်ရွာသားတဦးကအခုလိုပြောပြပါတယ
်။လက်နက်ကြီးတွေနဲ့ထုတဲ့စစ်တပ်တွေအပြက်အဟန်ပြစ်တယ်။အဲ့ဒါနဲ့ထွက်ပြေးကြရတာ။အဲရွာထဲမှာလည်းမီးတွေရှို့ခံရတယ်ဗျ။အိမ်တွေကိုမီးရှို့တယ်ဗျ။ဒီချို့အိမ်တွေကိုလည်းဖွင့်ဖောက်ပြီးတော့မှသူတို့လူကျင်တဲ့ပစ္စည်းတွေကိုလည်းယူပါတယ်ဗျ။လက်နဲ့ကြီးကြလို့လည်းမီးလောင်တယ်။နောက်ပြီးတော့မှသူတို့ဖြည့်ဆည်းလို့လည်းတမင်မီးရှို့တာရောဗျာအိမ်တွေကို။လေးအိမ်တိမ်ကဖြည့်ဆည်းတယ်။လေးအိမ်ကတော့မီးရှို့တယ်။လက်နဲ့ကြီးကတော့အချိန်မရွေးတညာလုံးအဲ့ဒီနေရာတညာလုံးမှနီးပစ်တယ်ဗျ။ရွာလုံးကျပြေးကြတယ်ဗျ
။ဒီကနေ့စက်တင်ဘာလ3ရက်နေ့ကအင်းကျွန်းရွာကျေးရွာကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်စီးနှင်တာကြောင့်ကလေး PDF ဘက်ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။စက်တင်ဘာလ4ရက်နေ့ကလည်းလေချားရွာဘက်မှစစ်တပ်ကနေသွားနေတဲ့အချိန်မှာ PDF အဖွဲ့တွေကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အင်းကျွန်းရွာဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့် PDF အဖွဲ့ဘက်က3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်က8ဦးထိသေဆုံးခဲ့တယ်လို့ဒေသခံ PDF ကထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲကထိခိုက်သေးဆုံးမှုစီးရင်ကိုတော့ VOA ကတီးခြားအတိမပြုနိုင်သေးပါဘူး။အခုလိုမျိုး PDF တွေလှုပ်ရှားမှုရှိနေတာကြောင့်အဲ့ဒီဒေသတဝိုက်မှာရှိတဲ့အမျိုးသားတွေကိုဆိုရင် PDF တပ်ဖွဲ့ဝင်တွေလို့သတ်မှတ်ပြီးတော့စစ်ကောင်စီဘက်ကဖမ်းဆီးတပ်ဖြတ်တဲ့အထိလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။ရွာကဒေသခံလည်းပါတယ်ရသေးတယ်။၃ယောက်ကျန်တဲ့ဟာတော့ဗေဒေသလာခဲ့တဲ့ဟာလို့ခီးသွားတယ်ရှင်ပါတယ်။အဲ့ဒါလည်းတည်တယ်။တည်တာကတော့9ယောက်အလောင်းကတော့9လောင်းအလောင်းတောင်မှမကောက်ရဲကြဘူးရွာထဲမှာပုတ်စော်နေနေပြီအလောင်းတောင်မကောက်ရဲကြဘူးသူတို့လာတယ်လို့ကြားတာနဲ့မကောက်နိုင်ရသေးဘူးခုချိန်ကြီးပါမတူပဲวะဆိုတာလည်းမတိကြမတိနိုင်ဘူးအဲ့ဒါကြီးကြတော့ကျွန်တော်တို့ကကိုရွာသားပဲတိတာပဲဟုတ်တယ်ဗျရေရှင်ရောမှာပဲဗျအဲကိုကိုတည်းမြင်နေရအဲ့ဒါကြီးကတော့ဒဏ်ရာတွေကတော့ဓာတ်နဲ့ရက်ထားရောဓာတ်နဲ့လည်းပဲလှိတာရောပေါ့ဗျအကျိုးနဲ့ဒုက္ခတာတွေတရားကတော့ဒီနဲ့မှန်ရဗျ
အခုလိုတပ်ဖြတ်ခံရသူတွေဟာလက်နက်ကိုင် PDF အဖွဲ့ဝင်တွေမဟုတ်ဘဲဒေသခံရွာသားတွေသာဖြစ်တယ်လို့ဒေသခံတွေဘက်ကအခိုင်အမာပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစီးဆင်းနေတဲ့မြစ်သားမြစ်ရဲ့အရှိတ်ကန်းနဲ့အနောက်ဘက်ကန်းတွေမှာစစ်ကောင်စီတပ်ဖက်ကစတဲချထားပါတယ်။အနီးအနားကျေးရွာတွေကိုလည်းတရွာဝင်တရွာထွက်ပြစ်ခတ်ဝင်ရောက်နေတယ်လို့ထွက်ပြေးတိမ်းချောင်နေရတဲ့တင်သားရွာခံတွေကပြောပါတယ်။မြစ်သားမြစ်ရဲ့အနောက်ဘက်မှာရှိတဲ့တင်သားရွာဘက်ကတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကတကြိမ်စစ်တပ်ကနေဝင်ရောက်တဲ့အချိန်မှာရွာသားတွေထွက်ပြေးခဲ့ရပြီးတော့တပ်တွေပြန်ထွက်သွားတဲ့အချိန်မှာရွာသားတွေပြန်ဝင်လာခဲ့ရပါတယ်။ဒါပေမဲ့လို့စက်တင်ဘာလ2ရက်နေ့မှာတပ်တွေဘက်ကပြန်ဝင်ရောက်လာတဲ့အတွက်ရွာသားတွေနောက်တစ်ချိန်ထွက်ပြေးခဲ့ရပါတယ်
။အခုမနေ့ကတုန်းကသူလက်နေကြီးတွေနဲ့နေကြီးချင်းလေးစုပြီးမှနေရာအနှံ့ကြောက်လိုက်ပြီးမှလက်နေကြီးတွေလက်နေငယ်တွေနဲ့ပြတ်ခတ်လို့အဲဒီငွားချောက်အဝမှာစာနာပြည်သူတွေကသူ့အောင်လက်နေကြီးထိနိုင်မှတည်သွားပြီ။အခုနောက်ကသူရှင်းလင်းရေးမှာဘလောက်ကြည့်နေလို့တော့မကြည့်သေးဘူးကြာသူတို့ရှင်းစစ်တည်းမှာဒါသူရှင်းလင်းနေလို့မသိ
ကလေးမျိုးရဲ့တောင်ပိုင်းမြစ်သားမြစ်ရဲ့အရှိတ်ဘက်ကန်ရှိရွာနဲ့အနောက်ဘက်ကန်က9ရွာစုစုပေါင်းကျေးရွာ73ရွာလူဦးရေ3000ဝန်းကျင်လောက်ဟာဥယျာဉ်ဆုံးခွာပြီးထွက်ပြေးနေကြရပါတယ်မြစ်သားမြစ်ရဲ့အရှိတ်ဘက်ကန်ရွာတွေကတော့ကြောက်ဆဲကြောက်ပြုတ်အင်းကျွန်းရေရှင်လဲချာကုတ်ကိုရှားတော်နွားရာနဲ့အနောက်ဘက်ကန်ကတင်သားကြောက်ဖူးဒိုးနွယ်အရှိစီးရွာနဲ့ကြံသာရွာတို့ဖြစ်ပါတယ်ထွက်ပြေးနေရတဲ့ဒုက္ခတွေတွေဟာတစ်ပင်ရဲ့အောက်မှာမိုးကနဲ့အမိုးလုပ်ပြီးတော့မြေကြီးပေါ်မှာပဲဖြစ်သလိုအိပ်ယာပြီးတော့နေထိုင်စားသောက်ရေးကအတော်လေးကိုဒုက္ခရောက်နေကြရပါတယ်ရှင
်ဒါကတော့ဒီကလေးမျိုးကချေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းလို့ရွာသားတွေထောင်ထဲချီထွက်ပြေးတင်းရှောင်ရတဲ့အခြေအနေမျက်စုမှုတင်ပြပေးခဲ့တာပါမကြခင်မှာတော့အပတ်စဉ်ခဏတွေကိုထုတ်လွှင့်ပေးသွားပါမယ်ရှင်
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link တွေမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညတမရှင် VOA American တန်ရဲ့စက်တင်ဘာလ6ရက်တနင်္လာနေ့ည VOA မြန်မာဘာသာရေဒီယိုအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေ line to meter 31 32နဲ့58တို့ကနေရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့တနင်္လာနေ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ရှင်စီးပွားရေးကဏ္ဍ blogger တွေပြောသမျှတတ်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးသတင်းတောက်အမှတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်ကြာလာတဲ့အချိန်အထိနိုင်ငံအထွန်းမှာအာဏာရှင်စနစ်ကိုပုံစံမျိုးစုံနဲ့စန့်ကျင်တာတွေကတော့ရှိနေသေးဖြစ်ပါတယ်။အာဏာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့သူတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းတာတွေကြောင့်တေဆုံးသူနဲ့ဖမ်းဆီးခံရတဲ့သူတွေထောင်ထဲချီရှိလာနေတဲ့ကြားမှာကိုပဲပြည်သူတွေကစစ်အာဏာသိမ်းမှုကိုဆက်ပြီးတော့ဆန္ဒပြနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေကိုစုံဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒီကရက်ဖေဖော်ဝါရီလကစပြီးစစ်တပ်ကအာဏာသိမ်းလိုက်တာအခုဆို9လကျော်ရှိလာပါပြီ။စစ်တပ်ရဲ့အာဏာသိမ်းမှုအပေါ်ပုံစံမျိုးစုံနဲ့ဆန့်ကျင်နေသူတွေဟာအသားစီးအခက်ခဲတွေကြားရကနေအာဏာရှင်စနစ်ကိုဒီကနေ့ထိဆက်ပြီးတော်လှန်နေကြတာပါ။ဖေဖော်ဝါရီလ1ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအာဏာသိမ်းတဲ့ကာလ9လအတွင်းမှာဖမ်းဆီးခံခဲ့ရသူပေါင်း6000ကျော်နဲ့မြို့ဒေါ်လာရေးမှာကြာဆုံးခဲ့သူကတော့1000ကျော်ရှိထားတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ရဲ့စီးရင်နေအရာသိရပါတယ်။အခုလိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဖမ်းဆီးခံရသူနဲ့တေဆုံးသူထောင်ချီရှိပေမဲ့လည်းလူငယ်တွေဥဆောင်ပြီးလမ်းမပေါ်ထွက်ဆန္ဒပြနေကြတော့ပါ။အာဏာသိမ်းပြီးနောက်နိုင်ငံအတွင်းမတည်ငြိမ်မှုတွေနဲ့နယ်မြေမလုံခြုံမှုတွေကြောင့်ပြည်သူလူထုဟာသူတို့ရဲ့လုံခြုံရေးအပေါ်ဆွေးနွေးနေကြပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းရန်ကုန်မြို့ကနေရာအတော်များများမှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်စဉ်တွေရဲ့နောက်ဆက်တွဲနေရာတိုင်းလိုလိုမှာစစ်ကောင်စီတပ်တွေကတားဆီးစစ်ဆေးတာတွေလှုပ်လာပါတယ်ဒါပေမဲ့လည်းလမ်းမော်ထွက်ဆန္ဒပြသူတွေဟာအခက်ခဲတွေကြားကအာဏာရှင်စနစ်ကိုတော်လှန်ခဲ့ကြပါတယ
်အင်အားကားလို့ကျွန်တော်တို့25ဝန်းကျင်ပါပါတယ်အစီအစီးတွေကိုကျွန်တော်တရားတွေမှာပို့ပြီးတော့စစ်ဆေးတယ်ပေါ့နော်တရားပေါင်းမှုတရားတွေအလိုမျိုးဝေစင်းတာတခြားညမျိုးတွေမှာစစ်ဆေးနေပါတယ်ပြဟုတ်ကဲ့ဟုတ်ဟိုအကြီးကြီးကတော့ကျွန်တော်တို့ဒီကမာကြီးတရားပေါ့နော်တာကိတကမာကြီးတရားအနည်းဝင်ချင်းပြီးတော့ဝေစင်းတာလမ်းသူ့နာလမ်းဆောင်ပတ်တိပြီးတော့နန်းတော်လမ်းအန္တရီလမ်းပခူလမ်းပင်းတော့ဒီစိတ်ဒီအချိန်နဲ့တို့တမိုင်းလမ်းဆောင်အနည်းကြီးဘီဘီအိုင်မှတ်တိုင်းအနည်းပေါ့နော်အဲ့နေရာတွေကိုအဲသူစစ်ပါတယ်ပြီးတော့အွန်ဒီယတရားအတက်အစင်းကြီးအဓိကတော့အင်းစိတ်နဲ့လိုင်းပါရအောင်ဒီဘက်ကဘယ်ဒီပေါင်းမှုတရားတွေတို့ကိုစစ်ပါရဲ့ဗျဟုတ်ကဲ့ဒီ new အစစ်အစီးညားရဲ့အမ်းကြီးညားနဲ့ကြားရတာပဲကျွန်တော်တို့တပိတ်တွေကိုရအောင်ထွက်နေပါတယ်နောက်လည်းထွက်သွားမှာဖြစ်ပါတယ်ခင်ဗျာ
တစ်ဆက်တည်းမှာပဲအာနာသိန်းကာလအတွင်းကြုံလာတဲ့ကာယောဂါတတိယလိုင်းကိုပြင်းပြင်းထန်ထန်ခံခဲ့ရတဲ့စကိုင်းတိုင်းကလေးမျိုးမှာဆန္ဒပြချစ်တဲ့သူတွေဟာကပ်ဘေးစင်းမင်းတွေကိုလိုက်နာပြီးဆန္ဒဖော်ထုတ်နေကြတော့မှာလမ်းပေါ်ထွက်ဆန္ဒဖော်ထုတ်သူတွေအပြင်ဒေသခံကာကွယ်ရေး PDF တပ်တွေကလည်းစစ်ကောင်စီတပ်တွေနဲ့ပြစ်မှုတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့တုန်းကကလေးမြို့တောင်ပိုင်းကရွာတွေစီစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတုန်းဒေသခံကာကွယ်ရေး PDF တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့လည်းဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ
်ညောညောဒီလက်ခံနေရွာတွေမှာ PDF ပြန်ချီးလို့ဆွတ်သွားပြီးယောက်ျားတွေဆိုတော့အဲရွာထဲမှာလိုက်ဖမ်းနေလူတွေလိုက်ဖမ်းနေအခုဖမ်းသွားပြီ9ရောက်လက်ဖမ်းတာတော့အများကြီးရပြန်လွှတ်တာလည်းရှိတယ်ဒါ9ကတော့ဒီတင်ယုံဖမ်းသွားပြီပြီးတော့အင်ဂျီအင်ကိုဘုံခွဲပြီးရှူတယ်ဈေးအင်းကတော့ဖြစ်ကြည့်တယ်အတိုင်လုံးကြီးကျန်တော့ကအခုဖြစ်ကြည့်ပြကြတော့ကတ်ပြီးတော့အကုန်ခွာချပြီးမှရှိတယ်အင်းအတွင်းထဲမှာရှိတဲ့ပစ္စည်းအင်းပြင်မှာရှိတဲ့ပစ္စည်းတော့အကုန်လုံးရှိပညာပစ္စည်းအကုန်လုံးထုချီရိုက်ခွဲပြကြတော့ဥခွက်ပကံအစလို့
စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးပြည်ပြည့်မီဒီယာတွေကသတင်းအမှားတွေကိုဖော်ပြနေတာလို့တုံ့ပြန်ထားပါတယ်။ဒါအပြင်နိုင်ငံတကာတန်ယုံနဲ့အနေနဲ့လည်းတန်တမာကျင့်ဝတ်ကိုလိုက်နာပြီးပြည်တွင်းရေးကိုဝင်ရောက်ဆော့ဖက်တာမျိုးမလုပ်ဖို့စစ်ကောင်စီဘက်ကတတိပေးထားပါတယ်။
ကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတဲ့တည်င်းများနဲ့ပတ်သက်ပြီးတည်င်းများများကိုကျွန်တော်တို့ထုတ်ပြန်ပေးနေရရှိပါတယ်ဒီကြားထဲမှာအဖြစ်မှန်ကိုစုံစမ်းခြင်းမရှိဘဲနဲ့လူရာဆွဲထုတ်ပြန်တာတွေဟာမိကွန်းထုတ်เสียပဲဖြစ်ပါတယ်ဒီနေ့ဒီချိန်ထိလဲဒီပုံကိုယ်တွေကဆောင်ရွက်နေသေးပဲဖြစ်ပါတယ်မတမာတဲ့တည်င်းမီဒီယာတွေမြမပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးပြည်သူလူထုကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များဟာဘလို့လောက်ကြံခံကြည့်ကြတယ်ဘသူတွေရဲ့ပြောစကားပေါ်မှာအခြေခံပြီးနိုင်ငံတကာနဲ့ပြည်သူလူထုကိုဘလို့လိန်ညာခဲ့တယ်လဲဆက်ပြီးဘလို့လိန်ညာတယ်ဆိုတာကိုဒီနေ့မှာကျွန်တော်တက်ပြီးအထောက်အထားအပြည့်အစုံနဲ့ကျွန်တော်ပြောလိုပါတယ
်ဒါကတော့စစ်ကောင်စီရဲ့တလားတခါပုံမှန်လုပ်နေကြတင်းစားရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်စစ်အုပ်ချုပ်ရေးကောင်စီအနေနဲ့အာဏာသိမ်းယူတာမဟုတ်ဘဲအဖက်ဖက်ကယူရင်းနေတဲ့အခြေအနေတွေကြောင့်အာဏာထိမ်းယူခဲ့ရတာဖြစ်တယ်ဆိုတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်။အာဏာသိမ်းကာလနဲ့ကာယောဂရက်ခတ်မှုတန်တွေကြောင့်နိုင်ငံတွင်းမှာစားတောက်နေထိုင်ရေးအခက်အခဲတွေ့နေရသူတွေလည်းတော်တော်များလာတယ်လို့မြေပြင်မှာကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ကလည်းမြန်မာနိုင်ငံမှာကာယောဂနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာတင်အလုပ်ကိုင်းနှစ်တသမနှစ်တန်ဆုံးရှုံးနိုင်တယ်လို့ခန့်မှန်းထားပါတယ်။ပြည်သူတွေကတော့သူတို့ရဲ့လုံခြုံရေးနဲ့ကာယောဂဘေးကိုပါကိုတူကိုတာစနစ်နဲ့ရင်ဆိုင်ဖြတ်တန်းနေကြရတယ်လို့ပြောပါတယ်။စကိုင်းတိုင်းမုံရွာမြို့မှာတော့အကူအညီလိုအပ်နေသူတွေများလာတယ်လို့ဒေသတွင်းဆောင်ရွက်ပေးနေသူတွေထံကသိရပါတယ
်။ကျွန်တော်တို့အသင်းနေတော့ဒီပထမအဲတရရနေပြီးတော့ဒီဓာကုံအထိဆိုရင်တော့ကျွန်တော်တို့အားလုံးပေါင်း1900နီးပါးရှိပြီ။ကျွန်တော်တို့စာရင်းပြုကြတာအခုကလည်းကျွန်တော်တို့အခုကပစ္စည်းပတ်ဝင်နေတဲ့အချိန်လေးဗျ။သူအဲအနာတိန်အဲအစိုးရရဲ့အဲဟိုဟာအချက်သေးလေးတွေတော့သူတို့ရဲ့လန်ကီပိတ်ပင်မှုလေးတွေကြောင့်ကျွန်တော်တို့ကလုံးဝချက်သေးရတာပေါ့သွားကျင်တဲ့နေရာတွေအဓိကမရောက်တာတို့အဲ့လိုပုံစံမျိုးတွေတော့ရှိတယ်ဗျကျွန်တော်တို့ကိုယ့်ဘက်သွားတဲ့အချိန်တော့
အမေရိကန်နဲ့ဥရောပသမ္မဂကတော့ကာယောဂကာလကူညီဆောင်ရွက်ပေးနေသူတွေလုံခြုံဘေးကင်းဖို့နဲ့သူတို့ကိုပြစ်မှတ်မထားဖို့သတိပေးထားပါတယ်တစ်ချိန်တည်းမှာပဲရန်ကုန်မြို့ကရက်ွက်တချို့မှာတော့အခုရက်ပိုင်းအတွင်းညအချိန်တွေမှာစစ်ကောင်စီတပ်တွေဘက်ကအဲဇင်းစစ်တာတွေခက်စစ်စိတ်လှုပ်လာနေပါတယ်ဒေသခံလူထုကတော့ဒီလိုကာလမှာသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်နေကြတယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကမြန်မာနိုင်ငံရဲ့ယူရင်းနေတဲ့အခြေအနေတွေကြောင့်အာဏာထိမ်းယူခဲ့တာဖြစ်တယ်လို့ပြောဆိုထားပေမဲ့အာဏာသိမ်းပြီး9လကျော်လာချိန်အထိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေမြို့ပေါ်တွေမှာပောက်ကွဲမှုတွေဖြစ်တာတွေနဲ့အတားအဆီးစစ်ဆေးမှုတွေရှိနေတာတွေကြောင့်နေ့စဉ်ပူပင်တော့ကတွေနဲ့ရုန်းကန်လှုပ်ရှားနေကြရတယ်လို့ပြောဆိုနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ဆက်ပေးခဲ့တာပါရှင်။တင်းနေလာနေညချမ်းပြည်ရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုက်ဆိုင်တဲ့အကြောင်းတရုတ်ဘက်ကအငြင်းပွားနေပေမဲ့လို့ကမ္ဘာကုန်သွယ်ရေးမှာအထူးကြားတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေးဥရောပသမဂ္ဂဘက်ကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပြီးတော့မကြာခင်မှာဒီကိစ္စကိုအရှိန်မြင့်စီရင်ဆောင်ရွက်လာနိုင်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။အာရှဒေသနဲ့ပင်လယ်ပြင်ကုန်သွယ်ရေးကိုထိန်းထားနိုင်ရေးနဲ့တောင်တရုတ်ပင်လယ်ပြင်မှာလည်းတခြားကမ္ဘာပင်လယ်ပြင်မှာလိုနိုင်ငံတကာဥပဒေနဲ့အညီတသမတ်တည်းဖြစ်ရေး EU ကမျှော်လင့်နေတဲ့အကြောင်း Ralph Jennings ရဲ့သတင်းဆောင်မကိုဒီသတင်းသက်စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
အရှိတောင်အာရှ၄နိုင်ငံရဲ့အထူးစီးပွားရေးဆောင်ဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစ်စ်အပိုင်းတွေအပါအဝင်စတူရန်ကီလိုမီတာ 3.5 သန်းကျော်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကတူပိုင်ဆန်ချောင်းပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်10နိုင်ငံပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ပုံတစ်ပုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ ဥရောပကိုတင်မောတွေခုံမောင်းရလမ်းကြောင်းဖြစ်တဲ့ရှေ့အာရှနဲ့အိန္ဒိယတမုတ်တရားကိုတောင်ပြုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပတမကရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသတွင်းမှာစီးမျဉ်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွင့်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပတမကရဲ့ကြေညာချက်မှာဖော်ပြပါတယ ပထဝီ နိုင်ငံရဲ့ အားပြိုင်မှုတွေ ပိုပြီးတော့ ပြင်းထန်လာစေပြီး ကုန်သွယ်ရေးနယ် ကုန်စည် ပို့ဆောင်ရေး ခွင်းဆက်ကြီး ပေါ်မှာ ဖိအားတွေ ပိုများစေသလို ဤပညာ နိုင်ငံရေးနယ် လုံခြုံရေး ကဏ္ဍတွေမှာလည်း ပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ ကြေညာချက်က ထပ်လောင်းဖော်ပြပါတယ် ဥရောပသမဂ EU ဒါမှမဟုတ်လဲ EU အဖွဲ့ဝင် နိုင်ငံတွေ အနေနဲ့တော့ တောင်တိုပင်လယ်ပြင် ပိုင်ဆိုင်မှု အငင်းပွားတာမရှိပါဘူး ASEAN ဖွဲ့ဝင်နိုင်ငံတွေ ဖြစ်တဲ့ Brunei, Malaysia, Philippines နဲ့ Vietnam နိုင်ငံတို့က သူတို့ပိုင်တယ်လို့ ပြောဆိုထားတဲ့ ပင်လယ်ပြင်တွင်း ဒေသတွေမှာ တရုတ်ကသုဖတာတတ်မှတ်ထားတဲ့ နယ်စပ်မြင်းတွေကို ကျော်လွန်နေတာဖြစ်ပါတယ် ထိုင်ဝမ်ဘက်ကလည်း သူပိုင်တယ်လို့ ပြောနေပါတယ် တရုတ်ဘက်က တောင်တိုပင်လယ်အတွင်း ပိုင်ဆိုင်ကြောင်း ပြောဆိုချက်တွေဟာ နိုင်ငံတကာကူးသန်းသွားလာရေး အပေါ် ချင်းချောက်လာနိုင်တဲ့ အလားအလာအဖြစ် ရှုမြင်ပြီး ပြင်သစ် ဂျာမနီ နောက် EU အဖွဲ့ဝင်မဟုတ်တဲ့ ဗြိတိန် နိုင်ငံတို့က ပြီးခဲ့တဲ့ တစ်နှစ် ကျော်လောက်က ပူရယ်စာတန်းဆောင် ပြုစုထုတ်ပြန်ပြီး ကုလသမဂ္ဂထံ ပေးပို့ထားပါတယ် ဩစတြေးလျ နိုင်ငံ New South Wales တက္ကသိုလ်က အာရှရေးရာကျွမ်းကျင်သူ ပမောက်ခ ကားပါရာကတော့ အခုလို သုံးသပ်ပါတယ်
primary interest is ဒီကစားရှင်းပါတယ်သူတို့ကသမ္မတချက်ဖြစ်နေစေချင်တာပါဒါကြောင့်လဲဆိုတော့ဒီလိုဖြစ်မှာလဲစီးပွားရေးလို့ရနိုင်တာပါစွန့်စားရမှုကလည်းရောနေတော်စီပါတယ်ဥရောပသမဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တိုပင်လယ်ပြင်အရေးအပေါ်ရပ်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ရပ်တည်ချက်ကိုထင်ဟပ်ပါတယ်တရုတ်ကိုသတိပေးချက်အနေနဲ့တောင်တိုပင်လယ်ပြင်ကိုအမေရိကန်က
ဒီနေ့အတွင်းဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံဒုဟာဆိုရင်စီးမြေဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်ဖော်ပြပါတယ်ဒီနေ့အတွင်းဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေရဲ့တင်းမောတွေတွာလာလှုပ်ရှားမှုလည်းပိုပြီးများလာပါတယ်ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက် နိုင်ငံတကာဥပဒေကိုပိုပြီးအယုံဆိုင်လေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တိုးပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်ကဒန်
Ananda Bhuvin Chipare. Nanga Pato Yijang Tola Naye Gushi Webi, Kula Tamaka Yet Vodu Sajone, Pinle Yijang Tola Munet, the Sainted Nangan Dwima, a two Sibuayes only, Tama Pira Pietalo, the Cha Simeon Tama Chetwile Shibare.
They are coming around the ASEAN.
ແລະຄັ້ງລອງກະອາຊຽນທີ່ປັດຕະກັດສິ່ງທີ່ມີຄວາມຍ້ອນຊິ່ງແປງຜູ້ປະຊາຊາດທີ່ພູເທຕື້ຍໂຕກະເຊື່ອຊາມູກະນັງງະກາອຸປິນແລະລະສວາຍິຈອງຕົ້ານລະຢູ່ເຄັ່ນເຕັ່ງຄານະຫມູ່ຜິດໄປແລະຕາມດຽວປິນແລະພຽງຕື້ງາຈົ່ງແລະລີດ້ວຍມາສິດຕະອະຕົງຈຸນໃຫ້ອີ່ອ້ວຍຕຽວກະມີຜູ້ຫນີແດ່ກິດສານາອະທູຊີບວາຍິຊົງດ້ວຍອະນີ້ກັນດີຕຽວຊີຍິນດ້ວຍຜັດຕັ້ Yoko, and yet all that trusty met don't know Yoko raw, they be on Matonja Babu. D. Chinka Nigo, Uyopa Tamaka, Iu Pagale, Taukane, Lu, Singapore, a cheese, S. Raja Ratnan, Nangedica Lila Y Tanaga, Dueve Pamauka, a lunch on Gapiovade. ASEAN EU အဖွဲ့နှစ်ခုလုံးက
တရုတ်ကိုကုန်းသွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပါ။သူကအာဆီယံရဲ့တရားစွဲဆိုင်လာနေပါတယ်။ဘာကြောင့်လဲဆိုရင်တရုတ်နဲ့ထွတ်ထွေဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနဲ့သွယ်မူကားကိုထိန်းချုပ်ထားနိုင်မှုအတွက်အာဆီယံဆောင်မှုကအသေးချာဆုံးနဲ့စိတ်ချအောင်နည်းလမ်းဖြစ်နိုင်တယ်ဆိုတော့သူတို့ကနားလည်ထားလို့ဖြစ်ပါတယ်။
ASEAN ဘက်ကတိမ်မွေးတဲ့အတုံးနှုံတည်ပင်လျင်တရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လဲတွဲဖက်ပါမောက်ခချန်ကပြောပါတယ်။ EU နဲ့ ASEAN ကြားဆွေးနွေးမှုတွေကနေထွက်လာမယ်။သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသိရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်တယ်။ဒါပေမဲ့လည်းတီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခါချောင်းကပြောပါလို့ရှင
်။ဒီဝိုင်းကဏ္ဍကိုမတ်တိတ်ကြီးလိုက်တာစက်ပြေးကြတာဖြစ်ပါရဲ့ရှင်။တက်တန်းရောင်သတင်းတော်အစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ငဘိုကလေးကနှလုံးစည်းကြိုသွေးတို့စတဲ့ယောဂအခန်းရှိတဲ့သူတွေကိုဗစ်ကရောဂါဖြစ်ပြီးလို့ပြန်လည်နလန်ထူရေးလုပ်တဲ့အခါမှာဘာတွေကိုအထူးကခြားသတိထားသင်ပါလေ။ကိုဗစ်ယောဂါပျောက်သွားပြီမဲ့ဘာတွေဖြစ်တတ်တယ်လဲဆိုတာကိုမဆွေမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရဲ့ရှင်။တကင်းတဲကနှလုံးစည်းကြိုသွေးတိုးစတဲ့ယောဂအခန်းရှိသူတွေကိုဗစ်ကရောဂါဖြစ်လို့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ယောဂအခန်းမရှိသူတွေထက်ကိုအချိန်ပေးရပါတယ်။ယောဂအခန်းမရှိသူတွေလိုပဲလေ့ကျင့်ခန်းလို့အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်ပေမဲ့ကိုယ့်ရဲ့ယောဂကြောင့်ခန္ဓာကိုယ်ကလက်ခံနိုင်သလောက်ပဲလုပ်တဲ့နယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကိုဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်းကအကြံပြုပါတယ်
။ငကူတော့နာတာနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့သူများတွေလိုပဲကိုယ်လည်းပြန်တော့လေ့ကျင့်တာလုပ်ရမှာပဲဒါပေမဲ့သူများထက်နည်းနည်းလေးတော့ပိုသတိထားပြီးလုပ်ရမှာပေါ့နောက်တစ်ခုကစီးရိုရှိတဲ့လူတွေပေါ့စီးရိုရှိတာတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်လည်းပဲစီးရိုကတက်တယ်အဲ့ဒီကိုဗစ်မှာသုံးတဲ့ဆေးကြောင်လည်းစီးရိုကတက်တတ်တယ်အဲ့ဒီစီးချိုတက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စီးချိုဆေးတွေကိုတော်တော်လေးပြောင်းယူပါတယ်။ပြီးတော့စီးချိုအတက်ကြာလေသူကတတိယရီတက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်အပြောင်းချွေလုပ်ပါတယ်။ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လေပြန်ပြီးတော့တကအပြောင်းချွေပြန်လုပ်ပါတယ်။အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်စီကျင်တာပေါ့နော်။နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကြရင်လည်းတနိုင်တည်းအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီးချိုကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့အဓိကကတော့စီးချိုလူနာကကိုဗစ်ဖြစ်ပြီးနောက်ထပ်3လလောက်အထိရောစီးချိုထိန်းရတာနည်းနည်းခက်တုံးပဲရှိသေးတယ်
ကျွန်တော်တို့အတွေ့အကြုံရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခန်းရှိတဲ့သူနဲ့ယောဂအခန်းမရှိတဲ့သူပေါ့လေအဲ့နှစ်မျိုးမှာဟိုယောဂအခန်းရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်းထိခိုက်မှုကပိုများလာအဲ့ဒါကိုရောဘယ်လိုမျိုးပြောနိုင်ပါလဲရှင
်ယောဂအခန်းရှိထားတဲ့လူကဖြစ်တဲ့အချိန်တုန်းကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်ကအဆုတ်ဓာတ်တွေအလုံးကသူများထက်ပိုထိထားနိုင်တယ်အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့တိတ်ကြီးပူကြရမလို့ပါဘူးသူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲဒါပေမဲ့ maybe သူများထက်ကိုနှစ်ဆလောက်အချိန်ကြာရင်လည်းကြာမယ်သူများကတစ်လနဲ့ကောင်းတဲ့အရာတစ်ခုကကိုကနှစ်လဖြစ်ချင်းဖြစ်မယ်သုံးလနဲ့ကောင်းတာ၆လဖြစ်ချင်းဖြစ်မယ်အရင်လောက်ကြီးလည်းပြန်ကောင်းချင်မှကောင်းလာမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပိုပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူတို့ကအရင်လိုမျိုးဟိုအရင်တုန်းကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘယ်လောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမသိကြပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးယောဂကြောင့်ပဲဖြစ်ဖြစ်အဆုတ်ယောဂကြောင့်ပဲဖြစ်ဖြစ်ဆေးရုံကိုနှခါသုံးခါတက်ခဲ့ပြီးတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကသူများတက်တော်ကြီးနည်းနေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနည်းသွားပြီအဲတော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကထက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရင်စိတ်ပူမနေဖို့ပဲလိုတာပါဘာဖြစ်လို့လဲဆိုတော့ဒါကမျောလင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလေလို့ရှိရင်လူနာကအရင်ကြီးမကြောက်ဘူးပေါ့နော်အရင်မကြောက်လို့ရှိရင်ပြန်လဲထူထောင်ရတာပိုလွယ်တာပေါ့
နောက်တစ်ခုကဒီနှလုံးတို့စီးချိုတို့အဆုတ်တို့ပေါ့နော်အစားရရဒီယောဂတွေအဲ့လိုယောဂမျိုးတွေရှိတဲ့သူတွေကိုဖြစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအဓိကသူတို့ဘာကို give side ပြီးလုပ်တဲ့ဘာတွေကိုတတိထားတဲ့နေလို့ရောဆရာမအနေနဲ့အကြံပြုချင်ပါလေရှင့
်အဓိကကတော့ဖြည်းဖြည်းလုပ်ဖို့ပေါ့နော် อารมณ์งานดีอะไรอย่างมาเก่าได้เลยเดี๋ยวดีเอาไปที่พี่ลูกชิ้นมาเก่ามุ่งจะเรียนไหนเนี่ยส่วนดีชิ้นอารมณ์อันนี้เป็นเก่าเนี่ยเนี่ยยังมีเป็นเก่าจริงๆเราอารมณ์ดีเราได้แต่ปนงกูว่าอารมณ์ดีเราได้เลยขนาดกูว่ามาไล่ไหนกูขนาดกูว่าตัวไล่ไหนก็เราไปตัวไล่ไหนมาสุดอ่ะพี่ลูกปูรู้เลยแล้วทุกคนว่าเรื่องงานมาเล่าเขียนส่วนเรื่องงานสุดอะไรขนาดกูเรื่องงานชิ้นมาตั้งชื่อเรื่องงานชิ้นมาปนงไปเอาสาวกูไปพี่มาเล่า the last in Santi Chiame, Kuanama Lucibo Gaune, Lucy Bene, good Yakelik and Lobby of Madosa Moomlay and Yarbanzum Gaumu. Elu Madame Achivan Jara Yali Babe, I remember we are Lolone Lobio, and Achivan Jara Lili with your daughter Dabo. Now the Kua to do that Elina Banya, so let we do live a little in Dangi Malopine. Tamamo in Le, Muni Luna Banasu, three bound Libali in Chanki, two bound Jani Lala Banasu in Gijanabo. Now be your oxygen again, target Luna Musu Lucy in Le, oxygen in Dainty like the Nabo, Papilu Lesu, the Cholunariva, oxygen Jara, naming the Jabshi, the Pio of Kubataku. A little change you want to have the eye, Lishu little look daddy, Lucy Jalu died of Lido Mousi, and Abjo Jazwa and Lucian Napono. Now, the cougar, I don't know which I'm a little bit of a solution. You do your tea, a little bit of 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 a little
COVID yoga pipudu do mamia, yoga pjada bide namale, nalongkom yanamu pita de lu doctor sanalanga shindiabare.
COVID do nari do mamiama, nota pita da de kuga. COVID pizwa luci, nalongkom na jam yanda jar. Edi nalongkom na yanda jarre jambe, atisa, chis, sayakaro, dua. COVID chitare chay nonga di nalongjo tali, yangara do lago, mi bali, yangara do lago, jamule chenaye. Now the kuga jaro lunari ga. นี่ไม่ก้าวหน้าไปยีเน่นี่ล่ะจังเลยขึ้นในเนี่ยอาจารย์อะไรดูหน้าดีสุดยิ่งมาว่าแต่ไหนแต่ไหนยีเนี่ยเนี่ยต้องปีบ้าปีว่าเอี้ยวเอี้ยวเอี้ยบ้าสาวเชียงมันสาวปีบ้าอะไรดูเนี่ยที่ยีเนี่ยขนาดกูก้าไปดูว่าแต่ตุ๊ดยันปีว่าเจ็บตายอะไรตัวเอาลูกปีบ้าปนอ่ะที่จะปูปีว่ามาอาตัวนี้ยันตรงนู้ยันตรงหน้ากูตีนี่ปีว่านี่รู้ไม่ก้าวหน้าดูหน้ามีสุดยิ่งเนาะเสียวันนี้สิได้ดูยาบ้าเลยโอ้ กูพี่ปีว่าลูกชิ้นนั่งลงกับมีอันนี้สูรุชิ้นอันนี้ตรงนี้เสียวันที่กูพี่ว่าเป็นอาโปโน่เอโยมาเสียวันนี้นั่งลงอาปงฟังกูมีอันนี้ด่าลาแต่มาโมลูชิ้นปงมาโมเดคงมีอันนี้ด่าลาส่วนที่ดาบีลุยามีอันนี้ปงมาโมดีพี่ว่าจะดีลุยาลาโปน่าตะคุว่ารอตะชูลุงนารีจารอกูพี่ชิดตรงว่าตาวยาเรศีรีจามุลกับกูพี่ชิดตรงว่าเด็กเด่นนั่งลงมุนเนี่ยลีดีว่ารูดกับอันลูลุยจารอเลนนั่งลงอาหนีดัดเด
เอรันยูเล่เสียวันนี้พี่ตีนับปอดทำเป็นเล็บยังเก่ามาเลยที่การเราคุยพี่ยิ้มชิดว่าเลยอยากดูมันยังอ่ะเช่นนั่นเลยทำเป็นเล็บยังเก่ามาเลยรู้ยังยิ่งเจ้าเสียมันรู้บ้างประเด็นงั้นก็ช่วยเรียกกูเสียวันจีดอกเตอร์ซันดาร์ไลน์ไปไปกูฟิกก็เรียกกูเจ้าตัวที่เรียนนี่เนี่ยเสียมยามยาต่อเอเยว่าเอ๋อสามมันสามปีรอขนาดกูและขนาดเราลิจิงกันกูพี่มันลูกก็ไม่สุ่ย
อันนี้เนี่ยเนี่ยเปลี่ยนเลยทุเรียนมาพี่ไปเลยดูดูกับพี่ว่าอะไรเช่นจะมาสุ่มยามมาโลกการีพี่ว่าเนี่ยสิ่งกูแม้สุ่มยามมองสิ่งที่สักเกล้าพี่ไปเช่นอากุสต์พี่ว่าแต่ยังเดินว่าสิ่งกูเล่นสักปีว่าไม่กบัตรว่ากันนี่เป็นยาเช่นวิทิมบอลเจ้าจ้าตุรีเอซังเดินนี่ตุลุทาราลิกุสุสีพี่ว่าไม่แต่น่าจะก้าเดินสักทาวาเช่น
คำว่าโคโรนาไวรัสกูจะมุกเกสุรีเนี่ยตัวใหญ่ใจแค่มือกาอากูจะเนี่ยคว้าจอจ้าลายที่มันเป็นอะไรดีเนี่ยยุคสิงคโปร์เลยทัวร์ลายแต่ช่วงนี้มันทัวร์ลายพิลาชินิจาวารีแต่เราไม่เป็นเชื่อยุคสิงคโปร์ก็ตัวทัวร์เดียวยุคสิงคาร์ดดับเกนเมเวอริกก็ยังช่วยลายเดียวสัปดาห์หน้าตัวใหญ่นี่ก็ไปเจียนาดวาวารี
Your instructor is one of the finest pilots this program has ever produced.
The coronavirus and Delta, New Great Dojang, now tell Yoshin Gardaga, a cool American Sound Yadima, Dimet, Sienani, Jetwa, Gayadianawa.
အဆောင်အစီအစဉ်ထားတဲ့အတိုင်းဆိုရင်တော့နိုဝင်ဘာလ19ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့ဒီကားကဟိုရင်ကနာမည်ကြီးခဲ့တဲ့ Top Gun ရဲ့ဇာတ်ကားအဆက်ဖြစ်ပါတယ်။မင်းသားကလည်းငကိုမင်းသား Tom Cruise ပဲပါဝင်တရုတ်ဆောင်ထားပြီးတော့ဒီဆောင်မှာရုံတင်နိုင်တဲ့နောက်နှစ်မေလ29ရက်နေ့အောင်မေဝယ်နေ့အထိမ်းအမှတ်သတင်းဘက်ကကြတော့မှရုံတင်နိုင်တော့မှာပါ။နောက်ထပ်ရုပ်ရှင်ကားတစ်ကားဖြစ်တဲ့ Tom Cruise ပါဝင်တရုတ်ဆောင်ထားတဲ့ Mission Impossible 7ရုပ်ရှင်ကားကလည်းနောက်နှစ်မေလ29ရက်နေ့မှာရုံတင်ဖို့ကိုခုတော့နောက်နှစ်စက်တင်ဘာ30မှာရုံတင်ဖို့ရည်ရွှေလိုက်ပါတယ်။ဒီလိုမျိုးရုပ်ရှင်ကားကြီးတွေရုံတင်ရည်ရွှေဆိုင်ရတာက American Hollywood ရုပ်ရှင်လောကအတွက်တော်တော်ကြီးမျှော်လင့်ထားတဲ့ဒီဆောင်ရုပ်ရှင်ရာသီအတွက်အထင်အရှားတဲ့ကိစ္စတွေပဲဖြစ်ပါတယ်။ဗီဇာကြောင့် Delta ပိုကူးဆက်မှုမြင့်တက်တာကြောင့် American ရုပ်ရှင်လုပ်ငန်းကြီးအနေနဲ့ဒီဆောင်မှာတကယ်ရုပ်ရှင်ရုံတွေမှာရုပ်ရှင်ကားတွေယုံတင်ပြီးတော့အရင်အခြေအနေကိုပြန်သွားနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေပြက်ကုန်ရတာပါ Top Gun ရုပ်ရှင်မတင်နိုင်ခင်ကသူ့ရဲ့ရှေ့မှာလဲ Paramount ရဲ့တခြားရုပ်ရှင်ကားကြီးဖြစ်တဲ့ Clifford the Big Red Dog လဲယုံမတင်နိုင်မဲ့ဖြစ်ရပြီးသားဖြစ်ပါတယ်ဒါ့အပြင် Jackass Forever ဆိုတဲ့ရုပ်ရှင်ကိုလည်းဒီအောက်တိုဘာလ22ရက်နေ့ကနေပြီးတော့နောက်နှစ် February လ4ရက်နေ့ကိုရွှေ့ထားရပါတယ်တကယ်ဆိုရင်မကြသေးခင်အချိန်တွေ Paramount ကဒီ Top Gun ရုပ်ရှင်ရုံတင်မှုအကြီးအကျယ်လုပ်နေကြတာပါ။အရင်ကကျင်းပခဲ့တဲ့ Cinecom ရုပ်ရှင်ပြပွဲမှာဒီရုပ်ရှင်ရဲ့ပထမဆုံး73မိနစ်ကိုတော့မှ Paramount ကအမြင့်တော်ပြခဲ့ပါရီ။ Paramount ကသူ့စီမှာရှိထားတဲ့ရုံမတင်နိုင်တဲ့ကားတွေအကုန်လုံးကိုတော့သူကင်ထားလိုက်တာမဟုတ်ပါဘူး။တချို့ကိုရောင်းပြစ်ပါရီ။မင်းသား Chris Pratt ရဲ့ The Tomorrow War ဆိုတဲ့ရုပ်ရှင်ကားကို online ရုပ်တံတိုင်းတွေကိုရောင်းလိုက်ပါရီ။နောက်ပြီးနာမည်ကြီးမင်းသား Mark Wahlberg နဲ့ရိုက်ထားတဲ့ Infinite ဆိုတဲ့ရုပ်ရှင်ကိုတော့သူတို့ရဲ့ online ရုပ်တံမှာ Paramount မှာပြသပါရည်။ဒါပေမဲ့အခုရုပ်ရှင် Top Gun Maverick လို့ကားမျိုးကတော့ပုံမှန်အချိန်ဆိုရင်တစ်ကွာလုံးယုံတင်ဝင်ငွေဒေါ်လာတန်း1000နီးပါးရနိုင်တဲ့ကားမျိုးဖြစ်နေတာပါ။ဒီရုပ်ရှင်လိုမျိုးရိုက်ကူးရေးစိတ်မြင့်မားတဲ့ရုပ်ရှင်ကားကြီးတွေအားလုံးကိုတော့ဒီဆောင်းမှာယုံတင်မဲ့နေရမဟုတ်ပါဘူး။ဥမာရရာတစ်ခုပြောရမယ်ဆိုရင်တော့ MGM နဲ့ United Artists ရုပ်ရှင်ထုတ်လို့ရပါရိုက်ကူးတဲ့James Bond ရဲ့ရုပ်ရှင်ကားတဲ့ No Time to Die ရုပ်ရှင်ကားကိုမြောက်အမေရိကတိုင်းမှာအောက်တိုဘာလ10ရက်နေ့မှာကျင်းပမယ်လို့စီစဉ်ထားပါတယ
်။ Time to finish this. You are
the
မဲဒီတနာကြောတင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။ဒီစီစဉ်တဲ့ဒူဗီယူကထွက်လွင်တဲ့ပတ်စင်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတစ်လောကနောက်ဆုံးရသတင်းတွေစိတ်ဝင်စားစရာသတင်းဆောင်းပါးတွေကိုတော့နေ့စဉ်စုစည်းတင်ဆက်ပေးနေတဲ့ကျမတို့ရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို VOA website စာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA Radio စီစဉ်တွေကိုတော့ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်ည10:00နာရီအထိစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုကတော့နောက်ဆုံးရဒီသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာခုနလကျော်လာခဲ့ပြီမဲ့ဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုပြစ်ခတ်တပ်ဖြတ်မှုတွေနဲ့ဘုံခွဲမှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီကနေ့တနင်္လာနေ့တိုင်းတဝဲခရိုင်လမ်းလုံးမြို့မှာကျောင်းသားလူငယ်တွေဦးဆောင်ပြီးဆရာနဲ့ရှင်ဖြုတ်ချရေးအန်ယူဂျီထောက်ခံရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။တဝဲခရိုင်တွင်မနေ့ပြန်စက်တင်ဘာလ9ရက်နေ့မှာအမျိုးသမီးတွေဦးဆောင်ပြီးတော့နှင်းစီအောင်အမျိုးသမီးဒုလှူရှားမှုပြုလုပ်မယ်လို့ဒီပွဲကိုဦးဆောင်လုပ်ကိုင်နေသူတွေကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းတုန်းကတော့ရန်ကုန်တိုင်းရန်ကင်းမြို့မှာရှိတဲ့မြန်မာပလာဇာအနီးကရင်တင်းရဲအဆောက်အဦနားမှာပုံပေါက်ကွယ်မှုဖြစ်သွားတဲ့အတွက်စစ်ကောင်စီတွေကလမ်းတွေကိုပိတ်ဆို့ပြီးရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးရေးအတွက်အာဆီယံအထူးတန်တမာကလေးလတာအပြစ်ခတ်ရဆဲဖို့ကမ်းလှမ်းလိုက်တဲ့အပေါ်တိုင်းဒေသနဲ့ကိုင်အဖွဲ့တချို့ကသတိနဲ့ကြိုဆိုလိုက်ကြပါနဲ့ဒီတောင်းဆိုချက်ပေါ် TNL တောင်းပလောင်အဖွဲ့ကအပြုသဘောနဲ့ကြိုဆိုလိုက်ပြီးအပြစ်ရသဘောတူညီချက်ကိုလိုက်နာဖို့လူချောင်းပြောပါတယ် MCA တနင်္ဂနွေလုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ပို့လက်နဲ့ကိုင်အဖွဲ့ PNL လို့ကတော့အပြစ်ရအမျိုးအစားကိုကောကောပြားပြားတတ်မှတ်ရမှာဖြစ်ကြောင်းပြောပါတယ်အပြစ်ရဆဲရေးအဆိုကိုတော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရဝန်ယူဆုဖ်ကစစ်ကောင်စီနိုင်ငံသားဝန်ကြီးအိုနာမောင်လင်းနဲ့အွန်လိုင်းကဆွေးနွေးတဲ့အချိန်မှာအဆိုပြုခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကလည်းသဘောတူခဲ့တယ်လို့ဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်ကြမဲ့ BT နိုင်ငံကကုမ္ပဏီတွေအနေနဲ့လူခွင့်ရေးဆန်ကျင်ဆန်ညွှန်းနေတဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းထားတဲ့တတိပေးချက်တစ်ခုကိုဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့နိုင်ငံတကာကုန်သွယ်ရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
Longalan COVID-19 tadi alang pin dan kania dan mimanengama. COVID kuset di song tu resesi ni lama. Longalan asalina itu di song tu kuset le usi gara lusubarak.
ဆက်တင်မာလာ6ရက်တနင်္လာနေ့နောက်ဆုံးရသတင်းချင်းချုပ်ကိုကုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါ။တင်ကြားအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုမှုဖြစ်ပြီးစပန်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်စန်တိုစ်နဲ့ဖက်စကူဗိုလာရစ်တို့ဖြစ်ပါတယ်။နားဆင်ကြည့်ရှုခဲ့တဲ့မြန်မာပြည်သူပြည်သားအပေါင်းစမ်းမပေးခင်ကြပါစေ။ VOA ကိုအစီအစဉ်တစ်ဆိုင်အားပေးတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတ